ဆရာနာရှင်စန့်ကျင်ဆန္ဒပြသပိတ်တွေနိုင်ငံတော်ကမြို့တွေထုံမြင့်မြတ်မှာဒီနေ့ဆက်လက်ဖြစ်ပွားခဲ့ပြီးတော့သကိုင်းတိုင်းတမူးမြို့မှာတော့စစ်တပ်နဲ့ရဲတပ်ဖွဲ့ကပစ်ခတ်တာကြောင့်လူတဦးသေဆုံးခဲ့ပါတယ်။ဒါပြင်မန္တလေးမြို့မှာလည်းဒီနေ့မနက်စောပိုင်းကဘုံးလုံးပောက်ကွဲခဲ့လို့တယောက်တန်းရသွားခဲ့ပါတယ်။ဒီအချိန်ဤအပြည့်စုံကိုတော့ကျွန်တော်ရန်နိုင်ကပြောပြပေးမှာဖြစ်ပါတယ်။စစ်တပ်ကအာဏာသိမ်းတာကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေဟာဒီနေ့မှာလည်းနိုင်ငံတော်နေရာအနှံ့ကမြို့တွေမှာပုံစံမျိုးစုံနဲ့ဆက်လက်ဖြစ်ပွားခဲ့ပါတယ်။ဂိုင်းနိုင်တွင်ကမုံရရေဦးစလင်းကြီးကလေးကတာစတဲ့မြို့တွေမှာတော့အစုပေါင်းဆိုင်ကဲတပိတ်အာယုံဦးတပိတ်အစိမ်းအောင်နေဆန္ဒပြတပိတ်ချင်းတွင်းမြေကန်တဲပပုလက်ရတပိတ်စတာတွေကိုဆင်နွှဲခဲ့ကြပါတယ်။ပြီးခဲ့ရပိုင်းတွင်ကဆန္ဒပြတဲ့သူတွေနဲ့စစ်တပ်နဲ့ရဲတပ်ဖွဲ့တွေအကြီးအကျယ်ထိတ်တိုက်တွေ့ခဲ့ကြတဲ့တမူးမြို့မှာတော့ခရိုင်ရဲယုံရှိကဆိုင်ကဲစီးလာတဲ့ပြည်သူနှစ်ယောက်ကိုစစ်တပ်ကပစ်လို့တယောက်သေးဆုံးသွားခဲ့ပါတယ်။အာရှလမ်းမှချင်းသေးလေးကောင်ဒီဆိုင်ကဲမောင်းနေစဉ်အလောင်းဖျားလန်းပေါ်ရှိခရိုင်ရဲစခန်းရုံးကနေတနက်နဲ့လမ်းပစ်တာမှာအာရှလန်းစွန်းလောင်းဓမာယုံအနီးမှာကိုထွန်းနှုံးဆိုတဲ့နန်းဖာလုံးနေတဲ့အရသာတူတေဆုံးခဲ့တယ်လို့တမှုဒေသခံကပြောပါတယ
်။ဟာတယောက်တော့ကြာတော့ရပါနေလေ၃နာရီလောက်ကသူကလမ်းမနေပါခရိုင်ရုံးရှိကနေချက်သွားတာပေါ့နော်။အေးအဲ့ဒါလမ်းပစ်တာ
ဆန္ဒပြတပိတ်တီအားကောင်းတဲ့မန္တလေးမြို့မှာတော့ဒီနေ့မနေ့အစောပိုင်း၉နာရီလောက်ကဘုံတလုံးပောက်ကွဲခဲ့ပါတယ်။ဒီအချိန်လေးနဲ့ပတ်သက်ပြီးတော့မန္တလေးမြို့ကတူကအခုလိုရှင်းပြပါတယ်။
စစ်တဲ့နေရာက26 29ကြာစစ်တပ်တန်းလာရနောက်ဖက်ရဝတီပန်းရဝတီပန်းရှိဖို့စိုက်ကဲတစ်စီးနဲ့နေရာကလာပြီးတော့နောက်ဖက်လူကသိပြီးတော့အဲ့တဲ့ဟိုကျွတ်ကျွတ်ကြီးမဲနဲ့ထုတ်ထားတဲ့ထုတ်ထဲကနေပြီးတော့စစ်ထည့်သွားတယ်ဆရာစစ်တော်သားပေါက်ပွဲသွားတော့လော်ဂျူလေးတယောက်တည်းကအဲ့ဒီမှာအဲ့အဆုံးပြတ်သွားတဲ့လူကစိုက်ကဲနဲ့စိုက်ကဲမပြန်တက်ပြီးတော့တောက်ဘက်ကိုမောင်းသွားတယ်ဆရာလောက်ကြိုးရေးတယောက်ပဲထိခိုက်ပါတယ်တက်တက်လောက်ကြိုးရေးတော့က
နေဒီလိုဘုံပေါက်ကွဲမှုတွေဖြစ်ပွားခဲ့ပြီမဲ့လဲမန္တလေးမြို့မှာတော့ဒီနေ့ဗမာနိုင်ငံလုံးဆိုင်ရာចောင်းသားသမဂများအဖွဲ့ချုပ်ရန်နာဘုံတက္ကသိုလ်ចောင်းသားသမဂဘုရားကြီးငင်းငယ်ရေးတပိတ်တမ္ပဝတီလူလူစစ်ចောင်းအထကခွန်ចောင်းသားចောင်းသူများစတာတွေပါဝင်တဲ့တပ်ပေါင်းစုတပိတ်စစ်ចောင်းကဆရာနာရှင်စန့်ကြီးဆန္ဒပြခဲ့ကြသလိုချမ်းမြသာစီမြို့နယ်အတွင်းမှာလဲចောင်းသားတွေနဲ့ပြည်သူတွေပေါင်းပြီးတော့အောင်တပြေတော်လှန်ရေးတပိတ်စစ်ចောင်းတွေကိုဆင်နွှဲခဲ့ပါတယ်ဒါပြင်မနေ့တုန်းကစစ်ကောင်စီဘက်ကလူစုခွဲနေတဲ့နောက်ကိုခံလိုက်ရတဲ့မြားတောင်တပိတ်စစ်ကြောင်းကလည်းဒီနေ့မှပျောက်ကြားစနစ်နဲ့လမ်းပေါ်ထွက်ပြီးတော့ဆန္ဒပြခဲ့ကြပြီးတော့အောင်မြင်စွာလူစုခွဲနိုင်ခဲ့ပါတယ်။ရန်ကုန်မှာဆိုရင်လည်းစမ်းကြောင်းဗဟန်တာဂိတဘူတထောင်မြောက်ကလာတောင်ဥကလာတာမွေစုလီအင်းစိန်မင်္ဂလာတုံလှိုင်းမင်္ဂလာတောင်မြို့စတဲ့မြို့နယ်တွေမှာအာယုံဦးတပိတ်အတာဦးတပိတ်အစိမ်းအောင်နေဆန္ဒပြတပိတ်လူမဲ့တပိတ်အာဇာနီဝိညာဉ်တပိတ်မျက်နှာဖုံးတပိတ်စတဲ့တပိတ်ပေါင်းစုံကိုဆင်နွှဲခဲ့ကြပြီးတော့ချေကုန်းတိုင်းဂုံးကြော်တရားပါဝင်တရားတချို့မှလည်းဆရာနာရှင်စနစ်ကြဆုံးပါစေအာဇာနီမျိုးတည်ရုံမရှိအကြမ်းဖက်မှုဆက်ချင်းရဆတဲ့စာတမ်းတွေပိုစတာတွေချိတ်ဆွဲပြီးတော့စစ်ကောင်စီအုပ်ချုပ်တာကိုလုံးဝလက်မခံကြောင်းဆန္ဒပြခဲ့ကြပါတယ်ကချင်ပြည်နယ်ဘက်မှာလည်းမိုးကောင်းမိုးညင့်ဖားကန့်စတဲ့မြို့တွေမှာဆန္ဒပြခဲ့ကြပြီးတော့ဖားကန့်မြို့ကတပိတ်စစ်ကြောင်းကိုတော့စစ်တပ်နဲ့ရဲတပ်ဖွဲ့တွေကလူစုခွဲနေနေတာရှိခဲ့တယ်လို့ဖားကန့်မြို့ကတူက VOA ကိုပြောပါတယ်
ဒီဆန္ဒစပြတဲ့အချိန်မှာတော့ရဲနဲ့တပ်ကဖြုတ်ဖွင့်မှုပြင်ဆင်နေပါတော့ဖြုတ်ဖွင့်မှုပြင်ဆင်နေဟိုခါတိုင်းဆိုတော့အိမတ်တရဲ့စစ်ကြောင်းကကြောက်ဝိုင်းဟိုနှစ်ပတ်သုံးပတ်ပေါ့ဗျအဲ့လိုပတ်တာပေါ့ဒီနေ့ကတော့သူတို့အဲ့ဒီအခြေအနေတွေတွေ့တဲ့တပတ်သေးပတ်တယ်တပတ်သေးပတ်တယ်သူတို့လည်းဆင်လာတယ်တပတ်သေးပတ်ပြီးကျွန်တော်တို့ဒီဆန္ဒကြီးပြတဲ့လူတွေကလူစုခွဲတယ်ပေါ့နော်လူစုခွဲပြီးတော့သူကိုကိုလန်းကိုပြန်ကြတယ်အဲ့တော့ဖက်စည်းခံရတာမျိုးတွေပြစ်ခတ်ခံရတာမျိုးတွေမရှိဘူးအခုကျွန်တော်တို့ဖားကမှာကြတော့အရင်လိုမျိုးအားလုံးဆန္ဒပြတဲ့တပိတ်စစ်ကြောင်းအားလုံးကဖားကကိုစုပြုတ်ပြီးတော့မလာတော့ဘူးကိုရွာကိုဒီတာကိုမော်ဒီမှာပဲအဲသူတို့ကိုဒီကိုဟာနဲ့ကိုဆန္ဒပြကြတယ်ပေါ့နော်အဲတချို့ရွာတွေမှာဒီနေ့ဆိုလို့ရှိရင်ဒီဆိုင်းတောင်ဘက်မှာဆိုလို့ရှိရင်ကျွန်တော်အချိန်ကဥဒီစာအုပ်ပြီးရှုပ်ပွဲလုပ်တယ်ပေါ့နော်အဲပြီးလို့ရှိလို့ရှိရင်ဒီတရုတ်ပစ္စည်းတွေမတုံးကြဘူးဒါတရုတ်နိုင်ငံကိုဒါအလိုမရှိပေါ့တရုတ်အလံပြီးရှုပ်တာလို့ဒါမျိုးတွေလုပ်တယ်
ဒါပြင်တနင်္လာရီတိုင်းအတွင်းကဒဝဲနဲ့လောင်းလုံမြို့တွေမှာလည်းမြို့ကန်တွေကဒီနေ့မှဆိုင်ကယ်စီးတပိတ်တွေခြိတက်ဆန္ဒပြတာတွေလုပ်ပြီးတော့ဆရာနာသိမ့်မှုကိုလက်မခံကြောင်းဆန္ဒပြခဲ့ကြပါတယ်။ဒါပြင်နိုင်ငံတော်ကပကံမိထီလာမြင်းကြံမိုးကုတ်ပလိတ်တောင်ကြီးမော်လမြိုင်ပေါင်မှုတုံဖအန်းပသိမ်ရေးကြီးတောင်ကူဖြူကညွတ်ကွင်းဇေယောက်ဒီစတဲ့မြို့တွေမှာလည်းဆရာနာရှင်စန့်ကျင်ဆန္ဒပြတပိတ်တွေကိုပုံစံမျိုးစုံနဲ့လုပ်ခဲ့ကြပါတယ်။ စစ်တပ်အာဏာသိမ်းပြီးတဲ့နောက်နှစ်လကျော်လာပြီးတဲ့အချိန်ထိနိုင်ငံတော်ကဆန္ဒပြပွဲတွေကိုစစ်တပ်နဲ့ရဲတပ်ဖွဲ့ကပြစ်ခတ်နေနေတာတွေကြောင့်တိစုံသူဟာ900ကျော်သွားခဲ့ပြီဖြစ်ပြီးတော့ဆန္ဒပြတဲ့သူထောင်ထဲချီပြီးတော့လဲဖမ်းဆီးခံထားရပါတယ်ခင်ဗျာကျွန်တော်ရန်နိုင်ပါ